ဘင်းရင်တိုင်ခံထားရတဲ့တူရကီနဲ့ဆီးရီးယားနိုင်ငံတွေစီကိုဒီကုလသမဂ္ဂအကြီးအကဲတွေရောက်ရှိနေကြပါတယ်။တူရကီနိုင်ငံတောင်ပိုင်းနဲ့ဒီဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းမှာရင်ဆိုင်နေရတဲ့ငရင်တန်ဟာဒီဒေသအတွင်းမှာနှစ်ပေါင်း100အတွင်းမှာအဆိုးဆုံးဖြစ်တယ်လို့ကုလသမဂ္ဂအကူအညီကယ်ဆယ်ရေးဆိုင်ရာအကြီးအကဲမာတင်ဂရစ်ဖစ်ကအခုလိုပြောကြားလိုက်ပါတယ်
။ What happened here on Monday? The epicenter of the earthquake was the worst.
တနင်္လာနေ့ကဒီကိုပဟိုပြုတ်လှုပ်ခတ်သွားတဲ့မြင်းငရင်ဟာဒီဒေသအတွက်နှစ်ပေါင်း100အတွင်းမှာအဆိုးဆုံးဖြစ်ပါတယ်လို့ကာရာမာမာရာစ်မြို့မှာရောက်နေတဲ့ကုလသမဂ္ဂအကြီးအကဲမာတင်ဂရစ်ဖစ်ကဒီကနေ့ပြောကြားလိုက်တာပါအပြက်စီးတွေကြားအသက်ရှင်ကျန်နေနိုင်သူတွေကိုကယ်ဆယ်ရေးတွေရှာဖွေတာကိုလည်းသူလိုက်ကြည့်ခဲ့ပါတယ်တူရကီမှာ 9.8 ပြင်းအားဆီးရီးယားမှာ 9.5 ပြင်းအားနဲ့မြင်းငရင်တွေလှုပ်ခဲ့တာ6ရက်မြောက်ကြာလာချိန်မှာတော့အပြက်စီးပုံတွေကအသက်ရှင်ကျန်နေသူတွေကယ်ဆယ်နိုင်ဖို့အလားအလာတဖြည်းဖြည်းနည်းလာနေပါတယ်ကယ်ဆယ်ရေးတွေကတော့ဆက်လက်ရှာဖွေနေတာမှာနိုင်ပေါင်း130နီးပါးပိတ်မိနေတဲ့အမျိုးသမီးတစ်ယောက်ကိုအဒီယာမန်မှာပြိုပြက်နေတဲ့အဆောက်အဦတွေကြောင့်ကနေပြီးတော့ကယ်ထုတ်နိုင်ခဲ့ပါတယ်။ဒီနေ့လာနေကလှုပ်ခတ်ခဲ့တဲ့ငရင်ကြောင့်တူရကီနဲ့ဆီးရီးယားနှစ်နိုင်ငံပေါင်းမှာသေဆုံးသူ 2,400 ကျော်သွားပါပြီ။အဒီယာမန်ဒေသကိုတောက်ချာနေကသွားခဲ့တဲ့တူရကီသမ္မတရီဂျက်ဒါယက်အာဒိုဝန်ကကယ်ဆယ်ရေးလုပ်ငန်းတွေနှောင့်နှေးနေတာကိုအသိအမှတ်ပြုပြောကြားခဲ့ပါတယ်။ငရင်တန်ခန္ဓာရတဲ့ဒေသ10ခုမှာ9ရက်ကြာဝန်ထဲချင်းအထည်အမှတ်တက်မှတ်တယ်လို့3လကြာအရေးပေါ်အခြေအနေကိုလည်းသမ္မတအာဒိုဝန်ကကြေညာခဲ့ပါတယ်။ဆီးရီးယားမှာလည်းကယ်ဆယ်ရေးနှောင့်နှေးနေတဲ့အပေါ်မှာမေးခွန်းထုတ်မှုတွေခံနေရပါတယ်။တောက်ချာနေကတော့သမ္မတဘာရှာအယ်အာဆတ်နဲ့ဇနီးတွေတို့အလပိုမြို့ကဆေးရုံမှာတက်ရောက်ကုသနေသူတွေကိုတွားရောက်အားပေးခဲ့ပါတယ်။နိုင်ငံအနောက်မြောက်ပိုင်းအတိုက်ခံလက်နက်အဖွဲ့တွေထိန်းချုပ်ထားတဲ့နေရာတွေအပါအဝင်တနိုင်ငံလုံးကိုလူသားချင်းစာနာတဲ့အကူအညီတွေပေးပို့ရာခွင့်ပြုတယ်လို့ဆီးရီးယားအစိုးရပိုင်သတင်းဌာနကတောက်ချာနေကကြေညာပါတယ်။အသက်ကယ်ဆယ်ရေးပစ္စည်း82တန်ကိုတူရကီနဲ့ဆီးရီးယားနိုင်ငံတွေစီပေးပို့ထားတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကလည်းတောက်ချာနေကပြောပါတယ်။အဲ့ဒီပစ္စည်းတွေနဲ့လူပေါင်း3,000,000လောက်ကိုကုသပေးနိုင်မှာပါ WHO အကြီးအကဲ Tedros Adhanom Ghebreyesus ဟာလည်းငရင်တန်ခံထားရတဲ့အလက်ပိုမျိုးကိုဒီကနေ့စနေနေ့မှာရောက်ရှိလာပြီလို့ Syria အစိုးရတွေမှသတင်းတွေမှာထုတ်ပြန်ပါတယ်ရှင်